တကယ်တော့ထုတ်ပြန်ထားတဲ့ကြောင်းမြက်ဥပဒေဟာ1995ခရစ်ကပြဋ္ဌာန်းထားတာဖြစ်ပြီးဒီဥပဒေကိုပြင်ဆင်ပြီးအသစ်ပြန်လည်ပြဋ္ဌာန်းနိုင်ခဲ့တာ2016ခုနှစ်ဇန်နဝါရီလကဖြစ်ပါတယ်ဒီဥပဒေကိုထုတ်ပြန်လိုက်ကတည်းကကန့်ကွက်မှုတွေလည်းရှိခဲ့ပါတယ်ဒီဥပဒေအရကြောင်းမြက်တွေကိုခွင့်ပြုချက်မရှိ24ရှာဖွေတာကစပြီးလက်ဝယ်ထားရှိရောင်းဝယ်တာမျိုးလဲလုတ်ကင်ခွင့်မရှိဘူးလို့ဆိုပါတယ်အဲ့ဒီကန့်သတ်ချက်တွေကိုချိုးပေါက်ခဲ့ရင်ထောင်နှံတစ်နှစ်ကနေ3နှစ်အပြင်ဒဏ်ငွေလဲချခံမှုရှိနေပါတယ်အခုလိုကြောင်းမြတ်တူဖို့ရေးဌာနလုံခင်းကကြော်ညာဆိုင်ပုတ်တွေတင်လိုက်တာနဲ့ပတ်သက်ပြီးဖားကန့်မြို့နယ်လွှတ်တော်ကိုယ်စားလှယ်ဥတာရှိလာဆိုင်ပြောတာက
ဘလို့စီတော့တို့ action လုပ်တာမရှိသေးဘူးဒါပြည်သူတွေကိုတိနာလဲဖို့အတွက်တို့ဒီကြောင်းမြတ်ဥပဒေဒီလိုရှိတယ်ဆိုတဲ့ဥစ္စာကိုပြည်သူတွေသိတာအောင်တက်ဆိုင်သူတွေနဲ့ကျွန်တော်တွေ့ပြီးမှမေးမြန်းတော့အချိန်ကျတော့တို့အဲ့လိုပြန်တယ်ဗ
ျပြည်သူကိုအသိပေးုံတက်တက်အေးအေးယူခြင်းမရှိဘူးလို့ဆိုခဲ့ပေမဲ့ဒေသခံတွေကတော့အဖမ်းအဆီးတွေရှိခဲ့တယ်လို့ဆိုပါတယ်တေချာတာကတော့ခန္ဒီမှာရေမစေးကြောက်သမားတွေကိုအာနာပိုင်တွေကစက်တင်ဘာလ18ရက်နေ့ကဖမ်းခဲ့တာပါခန္ဒီခရိုင်အုပ်ချုပ်ရေးမှူးဦးစော်စောပြောတာက
တော်တော့တောင်းမြတ်ဥပဒေရကျောက်သိန်းရိုင်းပေါ့လေဒါတွေကရောင်းဝယ်လိုင်စင်ရှိမှနောက်တစ်ခါကျောက်မြတ်ကိုရာဖြတ်အတန်ပြီးမှပဲပြည်ခွင့်ရှိပါတယ်ဒါဥပဒေရပေါ့နော်ဒါ2016ခုနှစ်လည်းဥပဒေထုတ်ထားပါရောင်းဝယ်လိုင်စင်လည်းလုံးမထားဘူးကျောက်မြတ်မှာလည်းရာဖြတ်လက်မထားဘူးခွန်လည်းမဆောင်မဲနဲ့တရားမဝင်ဒူလောင်တာတွေရောင်းဝယ်တာတွေတဲ့ဆောင်တာတွေလုံးလို့မရပါဘူးဒါကြောင့်ဒါကိုသတင်းရလို့အဲ့ဒါတွေကိုအံ့ပြီးရရေးယူတာပါအ
ဲ့ဒီနေ့ကအဖမ်းခံရသူ9ဦးရှိခဲ့ပါတယ်တကယ်ကကျောက်မြတ်ဥပဒေအရဖမ်းမယ်ဆိုရင်ကျောက်စင်းတွင်းဒေသတစ်ခုလုံးကသိမ့်နဲ့ချီတဲ့လူတွေကိုဖမ်းရမှာဖြစ်ပါတယ်ဖားကံမြုပ်ကံကိုကောင်းဆန်ပြောပြတာက
ကျောင်းစင်းထွက်တဲ့နေမြေကျောက်စင်းလေးတွေကိုရောင်းလိုက်ဝယ်လိုက်တူးလိုက်ပေါ်လိုက်နဲ့လုပ်ကင်တွေစားတော့နေရတဲ့နေရာဗျာကိုကြီးရတယ်အဲ့ဒါကိုကျောက်မြတ်ကိုခွင့်ပြုချက်မရှိဘဲနဲ့လုပ်တဲ့လူကိုမှုဆိုင်ကဥပဒေပုံမှာ42နဲ့စော်ပြီးသူကိုကျင်းရတာလေဆယ်ရမလဲကိုကြီးရဒီမှာကျောက်စင်းလုံးမသားရင်တာမန်အခြေခံလူတန်းသားလည်းကျောင်းနဲ့ပတ်သက်တာပဲဈေးရောင်းသေးဝယ်လည်းကျောင်းသိန်းနဲ့ရောင်းဝယ်နေပဲတက်တာပဲကျောင်းနဲ့ပဲတဲ့စီးပွားရေးလုပ်ငန်းရှင်တွေကြီးတယ်ပဲ
အလားတူပဲကြောက်ကုံတဲ့တူဖြစ်တဲ့ဒေါ်ကန်ရာကလည်းမြန်မာနိုင်ငံသားတွေဟာကြောက်စိမ့်လက်ကောက်အစားလက်ထိတ်တွေစင်မြန်းရဖို့ရှိနေပြီလို့ပြောပါတယ်
တရုတ်ပြည်မှာဆိုရင်တရုတ်တွေကကြောက်စိမ့်လက်ကောက်လှလှလေးဝတ်ဆင်ပြီးမှသူတို့ဂုံယူဝင့်ကြွားစွာနဲ့ရက်တည်နေတဲ့အခါမှာကြောက်ပိုင်ရှင်ဖြစ်တဲ့ကျမတို့မြန်မာနိုင်ငံသားတွေကြတော့ခုရက်ဒီအဒေတာမှာချက်တဲ့ချုပ်တွေကိုမတရားခိုးယူမှုဆိုတဲ့ပုံမှန်နဲ့ချီနှောင်ခံရတဲ့ခါကျတော့ဒီကြောက်လက်ကောက်အစားပေါ့နော်ကြောက်စင်းလက်ကောက်အစားဒီလက်ထစ်ကိုပဲသူဝတ်ဆင်ဆင့်ချတာပေါ့ကျမအဲ့ဒါကိုပြောချင်တယ်ဆိုတော့ကျမတို့ပြည်သူလူထုကဒီအရာအဝယ်နဲ့ဒီကြောက်ရေမစိချာတာတို့ဘာလို့ဒါလွတ်ခွင့်မရှိဘူးဆိုရင်ကျမတို့ရဲ့ဆန္ဒနဲ့သူတို့ရဖြစ်နေတာကတခြားစီဖြစ်နေပါတယ်ပြည်သူလူထုတွေတောင်းဆိုတာကဒီကုမ္ပဏီစိတ်ရည်ရည်ကြီးကိုဒီကောင်းမွန်တဲ့စနစ်တစ်ခုမပေါ်ပေါက်သေးခင်မှာကျမတို့ကဒီကုမ္ပဏီချုပ်တူးဖို့ဖို့ကိုကနရစဆိုင်ထားစီချင်းနဲ့အဲ့ဒါကိုအဲ့လိုအဲ့ဒီပြည်သူတွေတောင်းတာကတမျိုးသူတို့ချက်မခဲ့တဲ့ဥပဒေကတမျိုးဆိုတော့ပြည်သူတွေကဘာလုပ်ရမလဲအဲ့ဒါပေါ့
ဒေါ်ကန်ရပြောပြသွားတာပါဒီဥပဒေကြောင့်ဖားကနယ်ကလူတွေတုံ့လုံချောက်ချမှုတွေဖြစ်နေတာကတော့အမှန်ပါအကယ်၍သာဥပဒေအတိုင်းသာလုပ်မယ်ဆိုရင်စကိုင်းနဲ့မန္တလေးကြောက်ဝိုင်းကကြောက်စိမ့်နဲ့ဆက်ဆက်ပြီးလုတ်ကင်စားတောက်နေတဲ့လုပ်ငန်းမှန်သမျှတရားမဝင်ဖြစ်တယ်လို့မိုးကုတ်မိုးမိတ်မိုင်းရှုလို့ဒေသကလူတွေရန်ကုန်ရွှေဘုံသာလန်းအပါအဝင်ဗိုလ်ချုပ်ဈေးနဲ့ကြောက်မြက်ဈေးကလူတွေအဖမ်းခံရတော့မှာဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးဖားကန်ကတရားလွှတ်တော်ရှိနေဥစော်မိုးပြောတာက
ကြောက်မြက်ဥပဒေ41တို့42တို့ဆိုတာ1995ခုကတည်းကပြဋ္ဌာန်းထားပြီးသားဗျဒေသန္တရအရာလားကျွန်တော်တို့ဒီဒေသမှာနေတဲ့လူတွေဒီအလုပ်လုပ်နေကြလို့တာဒေသန္တရအရာဒါတွေကနားလည်ပြီးသားကြတာလို့ကျွန်တော်တို့အဲ့လိုပဲတွေ့တာဗျကျွန်တော်မြင်ရတာမရှိလို့လည်းမဖြစ်ဘူးဥပဒေရောရှိသင့်တယ်သို့တော့ဒီဒေသကံနေအနေနဲ့ကျတော့ရက်တိလို့ရအောင်ဒီဟာတွေကိုလောက်ကင်စားနိုင်တဲ့တပိုင်းတနိုင်ခါမျိုးလေးတွေပြတ်ထမ်းပြီးရင်တော့ပိုကောင်းတော့ပါဗျာ
ရှင်းနေဥစော်မိုးပြောပြသွားတာပါအခုထုတ်ပြန်တဲ့ဥပဒေဟာ1995ခုနှစ်ကဥပဒေကိုပြင်ဆင်မွမ်းမံပြီးမှအသစ်ထုတ်ခဲ့တာလို့ဆိုပေမဲ့ပြောင်းလဲမှုအနှဲငယ်သာရှိပြီးအခုချိန်ထိလည်းနီးဥပဒေထုတ်ပြန်ခြင်းမရှိသေးဘူးလို့ပြောနေကြပါတယ်လက်လောဒီဥပဒေကိုအများသိအောင်ကြီးညာခဲ့တာကြောင့်ဒေသငြိမ်ဝေးပြပြားရေးကိုလည်းထိခိုက်နိုင်တယ်လို့ဖားကန့်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဥတာရှိလာဆိုင်ကပြောပါတယ်အလားတူပဲကချင်ပြည်နယ်တယံဇာရနဲ့တဘာဝပတ်ဝန်းကျင်ရေးရာဝန်ကြီး UH လအောင်ကပြောတာကကျောက်စင်းတွင်းဒေသမှာလုတ်ကင်ခွင်းနဲ့ပတ်သက်ပြီးပြက်ပြက်သားသားဆုံးဖြတ်ချက်လုပ်နိုင်တာတိတ်မရှိသေးပါဘူးလို့ပြောပါတယ်
ကျောင်းသိန်းတူပေါ်ရေးကိုတချို့လုပ်ငန်းရှင်တွေပဲဖွဲ့ဖွဲ့မှသူလုပ်ကျင်တဲ့အပိုင်းရှိတယ်အဲ့လိုပဲဒီသက်ဆိုင်လွတ်တော်ကိုယ်စားလှယ်တရားတော့အဲ့လိုဖြစ်နေခြင်းကိုဒေသခံတွေလည်းမျိုးညီထွေတဲ့စိတ်ကိုပဲဦးစားပေးခြင်းနဲ့ဒီမှာကျွန်တော်တို့ရဲ့အနာဒီယပေါ်စီအောင်လေဒီဖီဒီယိုကိုချက်ခံပြီးမှသွားတဲ့ဒီမိုကရေစီမျိုးပေါ်လေ bottom up ဆိုတာကတော့အဲ့လိုပဲကျွန်တော်ချက်ခံမှာပေါ်လေအဲ့လိုမျိုးပေါ့ဗျာပြရရမဆုံးပြနိုင်တဲ့လောလောဆယ်စက္ကမုတ်ကာလပေါ်လေနော်ဒါမဲ့တက်တက်ဆုံးပြနိုင်တာကဘာလဲဆိုတော့တက်တန်းကိုနဲ့ဟာကိုဆက်မတိုးတော့
ဒေသခံတွေတုံ့တက်နေတာကတော့လက်ရှိအာဏာပိုင်တွေဖက်ကမှာကြီးညာချက်ထုတ်ပြီးဆောင်ရွက်နေတာဟာရေမစေးကြောက်သမားတွေကိုပြစ်မှတ်ထားဆောင်ရွက်နေခြင်းဖြစ်တယ်လို့တုံ့တက်ကြပါတယ်ဒီတုံ့တက်ချက်နဲ့တစ်ဆက်ထဲစက်တင်ဘာလ16ရက်နေ့ကနိုင်ငံပိုင်သတင်းစာတွေမှာစက်တင်ဘာလ14ရက်နေ့ကဖက်ကမှာရေမစေးကြောက်သမားတွေယာစဌာနီကုမ္ပဏီလောက်ကွက်ဝင်းအတွင်းကိုအုပ်စုနဲ့ဝင်ရောက်ဖို့ကြိုးပမ်းလို့တနပ်ပြဖို့လူစုခွဲခဲ့ရတယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့ဒီသတင်းဟာလည်းဟုတ်မှန်ချင်းမရှိလို့မျက်မြင်သက်သေတွေကပြောပါတယ်။ဒီပြဿနာနဲ့ပတ်သက်ပြီးကချင်ပြည်နယ်တယံဇာတာနဲ့သဘာဝပတ်ဝန်းကျင်ရေးရာဝန်ကြီး UH လအောင်ပြောတာကတော့အစိုးရနဲ့ပြည်သူကြားမှာစနစ်တကျရန်တိုက်ပေးနေတာမျိုးတွေရှိနေတယ်လို့ပြောပါတယ်
။လူထုနဲ့ကျွန်တော်အစိုးရကိုတိုက်ပေးခြင်းနဲ့လူတွေအများကြီးရှိတယ်တော့။အဲ့တော့တခြားသူတို့ကဒီ plan နဲ့ကိုလုပ်လာတဲ့အခါကျတော့ကျွန်တော်တို့ကလည်းအဲ့ဒါကိုလုံးဝဆက်ကဆက်တပြတ်တိုက်ခိုက်ဖို့ဆိုတာကတော်တော်ခက်ပါတယ်။အဲ့တော့အထက်အကိုကျွန်တော်ထိရအထက်ကိုလည်းကျွန်တော်မေးရတယ်အောက်ကိုလည်းမေးရတယ်ဘေးကိုလည်းပြောရတယ်လက်ရှိကျွန်တော်တို့ဒီနေအစိုးရရဲ့ဟိုတက်ဆိုင်အာဏာပိုင်ပေါ်တော့ကျွန်တော်အထက်ကဝန်ကြီးချုပ်နဲ့တကွတော့ကျွန်တော်ရဲ့ဒီ NLD လွတ်တော်မှရှေ့လူတွေရောဘယ်လိုမြင်လဲဆိုအမြင်မျိုးပေါ့လေ။မဟုတ်အဲ့ဒီမှာရှိတဲ့လွတ်တော်ကိုယ်စားလှယ်တွေရဲ့တာဝန်ပိုင်သူ့လည်းတာဝန်ရှိတော့ပေါ့လေ။သူ့အပိုင်းကလည်းဘယ်လိုဆောင်ရွက်နေလဲလူထုချင်းကိုထိတဲ့ဝန်ရှိသလားဆိုတဲ့အပိုင်းနေပေါ့လေ။
ကချင်ပြည်နယ်တယံဇာတာနဲ့တဘာဝပတ်ဝန်းကျင်ရေးရာဝန်ကြီး UH လအောင်ပြောသွားတာပါတကယ်က NLD ပါတီအစိုးရဟာပြောင်းလဲချိန်တန်ပြီးဆိုတဲ့သုံးမုတ်ကိုကင်ဆွဲပြီးပြည်သူကိုဗဟုပြုတဲ့အစိုးရအဖြစ်အာဏာရယူလာတာပါအစိုးရတည်တက်လာပြီးရပ်ပေါင်း100ကျော်အချိန်မှာကြွေးကြော်ထားတဲ့ပြောင်းလဲမှုများအတွေ့ပြည်သူတွေမဲဆန္ဒရှင်တွေအားမလို့အားမရဖြစ်နေတာလဲရှိနေကြပါတယ်ဒီအတွက်ဘာဆက်လုပ်ကြမှာလဲပြည်သူတွေကပဲသတင်းမီဒီယာနဲ့လက်တွဲပြီးထိညှိဆောင်ရွက်ပေးသွားဖို့လိုပါတယ်လို့ဝန်ကြီး UH လအောင်ကပြောသွားပါတယ်ခင်ဗျာ